မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်မတ်လ21ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်စမိုင်းအီတန်စမဒီညနေခင်းတက်စီစဉ်နေကိုတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့သမရဦးတင်ကျော်ယာရုကအနားယူလိုက်ကြောင်းကြေညာလိုက်တယ်လို့ဒီကနေ့မှာပဲပြည်သူ့လွတ်တော်ဥထားဦးဝင်းမြင့်နဲ့နှုတ်ထွက်သွားပါတယ်အမေရိကန်ပြည်သူ Texas ပြည်နယ်မှာဇက်တိုက်ဆိုသလိုကြုံနေရတဲ့ဘုံပေါက်ကွဲမှုတွေအတွက်တန်တရားရှိသူကိုအာဏာပိုင်တွေအသိမိပါတယ်ဒီလိုထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီကိုအောင်လို့ရေတော်တာရှင်များရှင်နိုင်ငံတော်သမ္မတဦးထင်ကျော်ရာထူးကနေနှုတ်ထွက်ကြောင်းဒီမနက်မှာပဲကြီးညာလိုက်ပါတယ
်ဗီဒူးလွတ်တော်ဥက္ကဋ္ဌဦးဝင်းမင်းတာမွေမဲဆန္ဒနယ်ကလွတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း
နိုင်ငံတော်မှနှုတ်ထွက်ကြံသတင်းထုတ်ပြန်ပြီးမကြခင်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်လည်းနှုတ်ထွက်သွားတဲ့အကြောင်းကိုပြည်သူ့လွှတ်တော်ဒုက္ခဦးတီခုံမြင့်ကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်မကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်အများကြီးကျန်နေသေးတဲ့ထောင်ထဲမှာအကြာကြီးထိမ့်သိမ့်ခံရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုလည်းတင်ဆက်ပေးကြပါတယ်အခုရင်ဆုံးတော့ထိတဲ့ရသတင်းတွေကိုခွာလွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးသွားပါမယ်ရှင
်မြန်မာသမ္မတဦးတင်ကျော်ယာရုကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်ကြောင်းသမ္မတရုပ်ကြေညာချက်ကဖော်ပြခဲ့ပေမယ့်မချသေးရင်လာရီကကျမ်းမာရေးကြောင့်ပြပတ်မှာစစ်ကူသားမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမသွားပါဘူး။လည်လက်သွားတဲ့သမ္မတနေရာမှာတော့လက်တလုံးမှာဒုတိယသမ္မတဦးမြင့်စွေတာဝန်ယူမှာပါ။သမ္မတယာရုနေရာကိုအလုပ်လုပ်ရဲ9ရက်အတွင်းအစထုတ်ခန့်ရသွားမှာဖြစ်ကြောင်းလည်းသမ္မတရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးတင်ကျော်တာဝန်ကအနားယူရောင်ကြေညာခဲ့တဲ့တနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတော့သမ္မတဦးတင်ကျော်နေရာမှာအစထုတ်မှာဖြစ်ကြောင်းလည်းအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောင်းဝင်ရသူမုံရအောင်ရှင်ကိုကုကပီရိုက်တာသတင်းကဖော်ပြပါတယ်။ဦးဝင်းမြင့်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါ်ဆတ်စုကြည်ရဲ့ယုံကြည်စစ်ချမှုရရှိထားသူတူဖြစ်တယ်လို့လည်းဆိုပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2008ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါ်ဆတ်စုကြည်ဟာသမ္မတတာဝန်ယူခွင့်ရှိတဲ့အတွက်အသက်82နှစ်အရွယ်ဦးတင်ကျော်ကိုသမ္မတအဖြစ်ခန့်ခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါ်ဆတ်စုကြည်ကိုယ်တိုင်ကတော့နောက်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ်။
Texas ပြည်နယ်မှာလူသေးကြီးရှိခဲ့တဲ့ပါဆယ်ဘုံးတွေတောက်လျှောက်ထောင်ခဲ့သူဖြစ်တန်တရားရှိထားသူဟာဒီနေ့ပဲသူ့ကားထဲမှာသူ့ကိုယ်သူဘုံခွဲအသေးစီရင်သွားခဲ့ပါတယ်။အဝေးထိပ်လမ်းမပေါ်မှာအသက်24နှစ်အရွယ်လူပြူမျိုးသားဒီတန်တရားရှိသူမောင်းတဲ့ကားကိုရဲကားနဲ့နောက်ကလိုက်ခဲ့ရမှာဒီတန်တရားရှိထားသူကစနစ်တန်ကိုဖြုတ်လိုက်ပြီးအခုလိုအဆုံးစီရင်လိုက်ကြလို့ရဲတွေကဆိုပါတယ်။ Austin မြို့ရဲချုပ် Brian Manley ကဒီတန်တရားရှိထားသူကိုမနေ့နှောင်းပိုင်းနဲ့ဒီနေ့မနက်ပိုင်းမှာပို့သတိထားမိခဲ့ပြီးသူကရက်ထားတာကိုလည်း Austin မြို့မြောက်ဘက်နားလေးကဟိုတယ်တစ်ခုမှာတွေ့လိုက်တဲ့အချိန်မှာပဲသူကကောင်းမောင်းထွက်ပြေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရဲချုပ်မန်လေးကဆက်ပြီးအခုစီရင်သွားတဲ့သူဟာ Austin မြို့ရဲ့ Maslan 2ရက်ကနေစပြီးဘုံကားလုံးစက်တိုက်ထောင်ခဲ့သူလို့ FBI Federal စုံစမ်းရေးဘျူရိုနဲ့အရက်ဈေးရွက်ကြီးတနက်ဖောက်ခွဲရေးပစ္စည်းဆိုင်ရာဘျူရိုအဖွဲ့တွေပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကယုံကြည်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။လူနှူးတည်ဆုံးခဲ့ပြီးနောက်၄ဦးတရားတွေရသွားခဲ့တဲ့ဒီဘုံခွဲတိုက်ခတ်မှုတွေကိုသူ့အနေနဲ့ဘာရွယ်ချက်နဲ့လုပ်ခဲ့တယ်ဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့ရဲချုပ်မန်လေးကဆက်ပြောခဲ့ပါတယ်။တကယ်တော့ရဲရရှိသူတရားရခဲ့တဲ့ဒီအသေးခံစီရင်မှုအပြီးမချ၄ခင်မှာပဲသမ္မတထရမ့်ကလည်းအော်စတင်ကတန်တရားရှိထားတဲ့ဘုံခွဲသမားတည်သွားပြီးဥပဒေထိန်းချုပ်ရေးအဖွဲ့တွေနဲ့ပါဝင်ကင်တွယ်ခဲ့သူအားလုံးထူးထူးခြားခြားတာဝန်ကျေးခဲ့တယ်လို့ Twitter အင်တာနက်စာမျက်နှာကနေချီးကျူးလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဖြစ်ပွားခဲ့တဲ့အထက်ခံဘုံခွဲတိုက်ခတ်မှုကြောင့်လူပေါင်း26ဦးထပ်မံနဲ့သေဆုံးပြီးအများအပြားဒဏ်ရာတွေရသွားပါတယ်။ပါရှန်နစ်တကူဘိုးတော်နဲ့ဆက်နွယ်ပြီးရှီယာမွတ်စလင်အများအပြားမြို့တော်မှာစုဝေးနေခြင်းပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရန်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအများစုကအရသားတွေဖြစ်ပြီးသေဆုံးသူရေထွက်ဟာလည်းပိုတိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။IS စစ်တွေးကြအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့တာပါ။မချသေးရင်လာရုံတွင်မှလည်းရှီယာမွတ်စလင်ဝတ်ပြုရနေရာတွေနဲ့ကာဘူးမြို့ကလူစုလူဝေးနေရာတွေကို IS အစိုးရတွေပြစ်မှတ်ထားတက်ခတ်ခဲ့ဖို့သူတို့တာလီဘန်စစ်တွေးကြတွေကတော့မြို့တော်မှာအသေးခံဘုံခွဲတက်ခတ်လေးရှိကြပါတယ
်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတည်းပြန်ပြီးဆွဲသွားတဲ့ကျောင်းသူ130နဲ့86ယောက်ကို Boko Haram စစ်တွေးကြတွေကပြန်လွှတ်ပေးလိုက်ကြောင်းပြန်ကြားရေးဝန်ကြီးကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ရှင်းနေတဲ့နိုင်ငံတချို့ရဲ့အကူအညီနဲ့ဆက်သွယ်ညှိနှိုင်းရမှာကျောင်းသူတွေပြန်လွတ်မြောက်လာခဲ့တာဖြစ်ပြီးကျူးပန်းမှုတွေကမပြီးဆုံးသေးကြောင်းကိုလည်းနိုင်ဂျီးရီးယားပြန်ချိုင်ဝန်ကြီးလိုင်းမိုဟာမက်ကပြောခဲ့ပါတယ်။အရှေ့မြောက်ဘက်ဒေသက Dapchi Mugu, Kaku Zine Yalare, Situjariha, Chanduru, Tage, B, Piantrake, Jan Tidakan Riga Subare, Chan Chanduria, Chinina Pataluro, Shinshinle, Matia de Bau, and now time Pinya is Nigu, Lamakane, Puku Haram, Situjapoya, Natal Sangagunit, Temabe, IS Islam, Situjari, Gutisakan, Jinya Tabi, Satin Jonigu, Takemudi, Satisu, Lokeraba, Longere Line Laudonga, Chibok Jiwaga, Sauni, Chandu, Nia Kondasana Chagu, Pianbiso, Pansidore Tole, Kabata Wan, don't know that deep, Chike Puvarek.
View American, then Yeniban Namavada, Seasonago, Yeni Townai Guigani, Yeni Konanaiti, Lightomida Sakon, Kilohat, Dekon Taushitunga, Lightomida Sako, Kilohat, Tinganga Tangane.
ဒီအမေရိကန်တပ်မြင်မာဝိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။စီးရဲနေမှာနျူကလ িয়ার စက်ရုံလို့တန်ရရှိရဲ့နေရာတစ်ခုကိုနှစ်ထောင်ခုနှစ်ကလေးကျောင်းကတိုက်ခိုက်ပျက်စီးမှုဟာသူတို့လက်ချက်ဖြစ်ကြောင်းအစ်ဇွေးစစ်တပ်ကဒီကနေ့ပဲဝန်ခံပြောဆိုလိုက်ပါတယ်။ဒီအဲဇော်ဒေသကစက်ရုံစတင်လက်ပတ်နိုင်မှုနီးစပ်လာနေကြမှာပဲလေးဝဲစစ်စင်ရ နျူကလ িয়ার ဆေးရုံမဟုတ်တဲ့အကြောင်းညင်းဆန်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြင့်ဆွမ်းအေဂျင်စီ IAEA ကတော့နျူကလ িয়ার ဆေးရုံဖြစ်နိုင်ခြေများတဲ့အကြောင်း2012ခုနှစ်မှာပဲပြောဆိုထားတာပါ။လေကြောင်းတက်ခဲမှုကအေဂျင်နိုင်ငံရဲ့လွန်ရွေးကိုထိခိုက်နိုင်တဲ့လုပ်ရမျိုးတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းသတိပေးချက်တစ်ခုဖြစ်တယ်လို့လည်းအစ္စရေးကာဝေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဂါရီအေဇန်ကော့ကပြောဆိုခဲ့ပါတယ်။1982ခုနှစ်မှာတုန်းကလည်းအီရတ်နိုင်ငံကဆောက်လုပ်စဲနျူကလ িয়ার ဆေးရုံတစ်ခုကိုအစ္စရေးကတက်ခတ်ခဲ့ဥပါတယ်။မကြာခင်ကာလတွေမှာလည်းဆီးရီးယားနိုင်ငံတွေမှာလေကြောင်းစစ်ဆင်ရေးတွေအများအပြားဆင်နွှဲခဲ့ပြီးလေဗနွန်နိုင်ငံကဟက်ဇ်ဘူလာစစ်သွေးကြတွေထံအထောက်ပံ့နေမရအောင်ဟန်တားဖို့အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအများကယူဆထားပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးစစ်တပ်ဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။2009ခုနှစ်တုန်းကတက်ခတ်မှုမှာတော့လည်းအစ္စရေးရဲ့လက်ချက်လို့ရုံချီချီချီချီမြင့်မြင့်ယုံကြည်လက်ခံထားကြပေမဲ့လည်းအခုချိန်ကျမှသာတရားဝင်ထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာဆိုးရွားကထင်းချုပ်ထားတဲ့ဒမတ်စကတ်မြို့တော်ရက်ွက်ဈေးတစ်ခုတည်းကိုတဘုံတွေကဒုံးချင်နဲ့ပြစ်ထည့်လိုက်တာမို့လူပေါင်း35ဦးသေဆုံးပြီးနောက်ထပ်20ကျော်ဒဏ်ရာရသွားတယ်လို့ဆိုးရွားသတင်းမီဒီယာတွေကစွပ်စွဲလိုက်ပါတယ်။မျက်မြင်သက်သေတွေကလည်းဒီဒုံးချင်ကဈေးဝယ်သူတွေပြည်နေတဲ့ဈေးတဲကိုကျလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တဘုံတွေဘက်ကတော့ဒီအပေါ်မှာဘာမှတုံ့ပြန်ထားတာမရှိသေးပါဘူး။လလော့ဆယ်မှာလည်း White Helmet လို့ခေါ်တဲ့ဆီးရီးယားကယ်ဆယ်ရေးအဖွဲ့တစ်ခုကတပုံတွေတိုက်ခိုက်တယ်လို့စွပ်စွဲထားတဲ့အရှိကူတာကကြောင်းတွင်းကပျက်စီးကနေအလောင်း20ကိုလည်းဆွဲယူထုံနေကြပါတယ်။တကယ်တော့အရင်တပုံတွေထိန်းချုပ်ထားခဲ့တဲ့ဒီဒမတ်စကတ်မြို့စင်ဂျေဘုံကအရှိကူတာမြို့နေရာအလုံးနီးပါးကိုဆီးရီးယားဆိုးရွားဘက်ကမကြာခင်ကပဲပြန်သိမ်းယူနိုင်ခဲ့ပြီးမှ IS အကြမ်းဖက်အဖွဲ့အပါအဝင်တပုံအဖွဲ့၃ဖွဲ့ကထိန်းချုပ်နိုင်တဲ့နေရာကအခုနည်းနည်းလေးပဲကျန်ပါတော့တယ်။ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားဆိုးရွားရဲ့ဒီနယ်မြေပြန်သိမ်းယူတဲ့ပြင်းထန်တဲ့ထိုးစစ်တွေထဲမှာအရသာပေါင်း1400ကျော်တည်ဆုံးခဲ့ရပြီးထောင်ကနန်းတွေနဲ့ချီတဲ့လူပေါင်းများစွာလည်းသူတို့အိမ်တွေကနေထွက်ပြေးဒုက္ခရောက်ခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရှေ့ဘက်ချန်မယ်လန်းပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာမနေ့တုန်းကကျောင်းသား2ရဲ့ပြစ်ခတ်မှုကြောင့်ကျောင်းသား2ယောက်ဒဏ်ရာရသွားပါတယ်။ပြောင်းသူတဲ့နယ်ပြစ်ခတ်ခဲ့တဲ့ကျောင်းသားကတော့လူရုံးရာရှိနဲ့ထိတ်တဲရင်ဆိုင်ပြစ်ခတ်ရာကတည်ဆုံသွားခဲ့တာပါ။မိဘတွေစိုးရိမ်ကြီးနဲ့အပြေးလွှားရောက်သွားကြတဲ့ဝါရှင်တန် DC တောင်ဘက်ကီလိုမီတာ100လောက်အကွာမှာရှိတဲ့ St. Mary's KI Great Mills ထက်တန်းကျောင်းကပြစ်ခတ်မှုမှာတော့အသက်18နှစ်အရွယ် Austin Wyatt Rollins လက်ချက်ကြောင့်အသက်16နှစ်အရွယ်ကျောင်းသူတူအပြင်းထန်ဒဏ်ရာရခဲ့တယ်လို့အသက်14နှစ်အရွယ်ကျောင်းသားတူလည်းဒဏ်ရာရရှိသွားပါတယ်။ပြစ်ခတ်မှုကျွလွန်သူကျောင်းသားဟာဒဏ်ရာအပြင်းထန်ရသွားခဲ့တဲ့ကျောင်းသူနဲ့အရင်ကပတ်သက်ခဲ့ဖို့သူတူဖြစ်ပေမဲ့လည်းပြစ်ခတ်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းလည်းအာဏာပိုင်တွေကပြောပါတယ်။ကျောင်းသူတယောက်ကတော့လူမှုကွန်ရက်ပေါ်ကနေချင်းချောက်ဖူးလာတယ်ရှိခဲ့ပေမဲ့လည်းအခုလိုအခြေအနေတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မထားတဲ့အကြောင်း VOE ကိုပြောခဲ့ပါတယ်။ကျောင်းသားမိဘတွေကတော့ငင်းငင်းချင်းချင်းပညာသင်ကြားနေကြတဲ့ပြည်မဲ့လူငယ်တွေတည်ချေထိခိုက်နေကြတဲ့ဖြစ်တွေကိုဟန်တားနိုင်အောင်ရွေးကောက်ခံအာဏာပိုင်တွေကြိုးပမ်းကြဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေတာပါ။ ဖေဖော်ဝါရီလ14ရက်နေ့တုန်းကအမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ပတ်ကလန်မြို့ကမက်ချယ်ရီစတိုးမန်ဒေါက်ဂလတ်စ်အထက်တန်းကျောင်းမှာကျောင်းသားအုပ်တစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးသွားခဲ့တဲ့ဖြစ်ရပ်ကြောင်းစာတင်ကျောင်းတွေကပြစ်ခတ်မှုတွေကိုတနင်္ဂနွေလုံးကအာရုံစိုက်လာနေကြတာပါဖလော်ရီဒါပြည်နယ်ကပြစ်ခတ်မှုကြောင့်နိုင်ငံနဲ့မှာကျောင်းသားတွေရဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်လာခဲ့တယ်လို့တနက်ကင်ဆောင်ဝင်ပုံမိုတင်းကျပ်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်တနင်္ဂနွေရောင်းချမှုကန့်သတ်ဖို့နဲ့စာတင်ကျောင်းတွေမှာဘေးကင်းလုံခြုံရေးတောင်းဆိုဖို့ဒီသတင်းပတ်ကုံမှာလည်းဝါရှင်တန်မှာကျောင်းသားထောင်နဲ့ချီဆန္ဒပြစီစဉ်ထားကြပါတယ
်ဖိလစ်ပိုင်နိုင်ငံမှာတော့ဘတ်စကာတစီကျောင်းနယ်ကြီးတဲ့လမ်းချော်ကျသွားတာမျိုးလူပေါင်း19ဦးသေဆုံးခဲ့ပြီးနောက်ထပ်အနည်းဆုံး18ဦးဒဏ်ရာတွေရသွားခဲ့ပါတယ်ဖိလစ်ပိုင်မြို့တော်မနီလာတောင်ဘက်ပိုင်းက Occidental Mindoro ပြည်နယ်အတွင်းလမ်းပြင်နေစဲတောင်ဆင်းလမ်းမှာတောင်ဆောင်းလမ်းဘေးအကရန်တွေကိုဝင်တိုက်ပြီးမနီညဘက်ပိုင်းကပေ90မြင့်တဲ့ကြောက်ထဲဒီခီးတဲ့တင်ဘတ်စကာအခုလိုထိုးကျသွားခဲ့တာပါမနီလာကိုဥတီမောင်းလာတဲ့ဒီဘတ်စကကြောက်တဲ့ချော်ချခဲ့မှုကြောင့်တည်ဆုံးသူတွေထဲမှာကားဒရိုင်ဘာလည်းပါသွားပြီးဒဏ်ရာရသူအများစုကတော့ကလေးတွေဖြစ်တယ်လို့ရဲတွေကထုတ်ပြောခဲ့ပါတယ်။ကားဆက်ပစ္စည်းတစ်ခုခုပြက်လို့ဒရိုင်ဘာအနေနဲ့အခုလိုအရှိန်မထိန်နိုင်ပဲကြောက်ကမ်းပါတဲ့ကြာသွားတာဟုတ်မဟုတ်ကိုတော့ဆက်လက်စုံစမ်းနေကြပါတယ်။တကယ်တော့လမ်းစည်းကမ်းရင်စည်းကမ်းအားနေပြီးဒီစည်းကမ်းချိုးဖောက်သူတွေကိုရေးယူမှုလည်းအားနေကကားဟောင်းတွေအများကြီးဆက်သုံးနေပြီးကားတိုက်မှုကြောင့်တည်ဆုံးသူများလည်းရှိတဲ့ဖိလစ်ပိုင်နိုင်ငံမှာရင်စည်းကမ်းထိန်းချုပ်ရေးအဖွဲ့ကတော့အခုဘတ်စကလိုင်းကဘတ်စက10စီးကိုတစ်လကြာမောင်းနေခွင့်ရပ်ဆိုင်ထားပါတယ်ခင်ဗျာ။
ကွန်လုံးနဲ့ကဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့နိုင်ငံတော်သမ္မတအပြောင်းလဲကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်နိုင်တယ်လေဆိုတဲ့သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလိုတာကြောင့်သမ္မတရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်ပါတယ်ပြည်သူတွေကြားမှာသမ္မတအသည်ဘယ်သူဆက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်မှာပဲပြည်အောင်စုလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်။နိုင်ငံရေးလှိလာသူတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာပွဲရှိကြောင်းသုံးသပ်ကြပြီးတော့ဒီအပြောင်းလဲဟာမြန်မာနိုင်ငံရေးဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကုမှုစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ကာလာအတော်ကြာကလေးကကျမရေးယူရင်းတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်။ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမ္မတရုံးကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအနားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 83 ပုံမှန်ခွဲခအရလစ်လက်သွားတဲ့နိုင်ငံတော်သမ္မတရာထူးကိုအလုပ်လုပ်ရ9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးမကြာခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်းကိုအခုလိုကြေညာခဲ့ပါတယ်
။လွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်များကိုအတိအပြည့်ရရှိပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလွှတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း2018ခုနှစ်မတ်လ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ်
။ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့တယ်လို့လစ်လက်သွားတဲ့လွှတ်တော်ဥက္ကဋ္ဌနေရာကိုလှုပ်ထုံးလုံနီးနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလွှတ်တော်အစည်းအဝေးကိုရန်နာခဲ့ပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းကြေညာပြီးချိန်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလှိလာသူတွေကနောက်ဆက်ခံမဲ့သမ္မတဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်းသုံးသပ်နေကြပါတယ်။
ဒီလိုလိုဒီပရောဂျက်ရဲ့အထူးတန်းကောင်းဆောင်လေးနဲ့90ခုစလုံးနဲ့မညီတာဆိုပြီးဝင်နေရှိမှာပေါ့နော်။ဆိုတော့ဝင်းထိန်စောမြင့်မောင်ဝင်းမြင့်နော်အသေးမှုဖွဲ့တယ်မှာပေါ့နော်။ဟောဒီကစားဦးညာဝင်းဆောင်ဝန်တာရှိမှာပေါ့လေ။အသေးမှုဖွဲ့တယ်ကြည့်လိုက်လို့ရှိရင်ဒီစနစ်ထဲမှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ကြည့်မယ်ဆိုရင်တော့ဆောင်ဝင်းမြင့်ကအစ်တတော်ဆုံးဖြစ်တာပေါ့နော်။ဆောင်ဝင်းမြင့်ကိုလမ်းသားချင်းဆိုအချင်းနိုင်ကြီးကအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလှိလာသူတင်ဘောမဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုဦးဝင်းမြင့်ဟာလက်ရှိနော်မြန်မာဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အတွင်းမှုဖွဲ့ဝင်တူလည်းဖြစ်တယ်ပေါ့လေနောက်ပြီးတော့လက်ရှိဒီလွတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့သူလွတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တယ်ဆိုကြတဲ့ကူကဒါဟာတော့သမရရွေးကောက်ခံမှုအတွက် UDP နှုတ်ထွက်တာလို့ယူဆလို့ရပါတယ်
ဥဝင်းမြင့်အနေနဲ့ပြည်သူလွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတရံတင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တက်တာကြောင့်သမရဖြစ်လာရင်အရက်ဘက်စစ်ဘက်ဆက်ဆံရေးအပေါ်မှာတစုံတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်ဒီအပေါ်မှာတော့ဥတ္တမောင်တန်းကအခုလိုတုံ့တက်ပါတယ်န
ောက်တော့လည်းဆက်ဆံရေးကအဓိကလုပ်နေတာကတော့တော်ဆန်းစုကြည်ပဲဖြစ်တယ်လို့ဖြစ်တယ်ဥမီကတော့သမရဖြစ်လာမယ်ဆိုရင်ဥဆိုရေးကိစ္စတွေပါပဲအဓိကဖြစ်လို့ဖြစ်တယ်ဆိုတော့ကျောင်းကြီးကဆက်နေနေနဲ့ပြောရဆိုတာလုပ်တတ်တယ်အလုပ်လုပ်တဲ့နေရာမှာတော်တော်ဆင်းရဲကြတယ်လို့သိကြတယ်ပေါ့နော်။အဒီထဲမှာအဲ့ဒီအည်သွေးတွေအားလုံးကိုအစိုးရအဖွဲ့အတွင်းထဲမှာယူလာပြီးတော့ပြည်ပြည်ပြောင်းလဲလုပ်မယ်ဆိုလို့ရှိရင်အကြမ်းနဲ့ဆိုလို့ဒီကြားထဲမှာဝေဖန်နေကြတဲ့အကြောင်းလေးတစ်ခုရဖြစ်မလားဆိုတဲ့မှတ်စချက်တွေကိုလည်းကျောင်းကြီးကဥဆောင်သွားနိုင်တဲ့လူမျိုးဖြစ်တယ်လို့ကျွန်တော်တို့အဲ့လိုထင်တယ်
ဒေါက်တာရံမျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးအပေါ်အလေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစိုးရိမ်မှုမရှိကြောင်းပြောပါတယ်။တစ်ဆက်ထဲမှာပဲသမရအသည့်အဖြစ်ရွေးခန့်ရဖို့ရှိတဲ့ဦးဝင်းမြင့်အပေါ်မျှော်လင့်ချက်ကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်အမြင်ကတော့ပေါ့လေတကယ်လို့ဦးဝင်းမြင့်အနေနဲ့နိုင်ငံရဲ့စီးပွားရေးပိုင်းပေါ့နော်စီးပွားရေးဒီပြုပြင်ပြောင်းလဲရေးပိုင်းနောက်အာဂရီလိုက်ဆောင်တိုက်ချက်ရေးအပိုင်းအဲ့ဒီအပိုင်းကဏ္ဍတွေကိုဟိုဖြစ်ဖြစ်ရောက်နေပေါ့လေတိတိကျကျတင်းတင်းကျပ်ဆောင်ရွက်လာနိုင်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတဲ့အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ
်တမရအဖြစ်ရွေးခန့်ရဖို့ရှိတယ်လို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်တယ်လို့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာလည်းပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ရာဒူးကနေအနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့အများကယူဆထားပေမဲ့ဘာကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူးလစ်လက်နေတဲ့သမ္မတနေရာမှာဖွဲ့စည်းပုံအရဒုတိယသမ္မတဖြစ်တဲ့ဦးမြင့်စွေကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံခြားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွဲရှိပါတယ
်ကမုတ်စော်တင်ဆက်ပေးထားတာဖြစ်ပါတယ်သမရဦးထင်ကျော်ရာထူးကနေနှုတ်ထွက်လိုက်တဲ့ဒီနေ့မှာပဲလွှတ်တော်မှလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတာဝန်ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာလဲလဲနေတဲ့သမရတာဝန်ယူလာနိုင်တယ်လို့တွက်ဆမှုတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲလွှတ်တော်အတွင်းမှာလည်းဦးဝင်းမြင့်နေရာမှာဘယ်သူကိုအစားထိုးမလဲဆိုတဲ့တွက်ဆမှုတွေရှိနေတာပါ။ကြက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကကြောင်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကတော့အခုအစားထိုးရွေးချယ်ရမယ့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေရာဟာနောက်နှစ်နှစ်တတန်းမှာပြည်အောင်စုလွှတ်တော်နာယကတာဝန်ကိုပါယူရမှာကြောင့်တာဝန်ကြီးတဲ့ယာတူလည်းဖြစ်တယ်လို့ပြောပါတယ်
။ဟိုဘက်ကတော့တမန်တော်ကြီးနှုတ်ထွက်တယ်ဒီဘက်ကဦးဝင်းမြင့်နှုတ်ထွက်တယ်ဟာဒါ debt တွေပဲပေးမလို့ဒါပဲဖြစ်ဘာဖြစ်လို့ဆိုတော့ဒါပေမဲ့ငါအဆင့်လောက်ကနှုတ်ထွက်တယ်ဆိုစဉ်းစားကြည့်လေကျမ်းမအေးကြောင့်ပေါ်ဘူးဆိုတဲ့လို့ဒါဒီချင်းဒီတမန်တော်ဖြစ်မှုဒါတော့ယုံကြည်ပြီးသားပဲ။ဆိုတော့တမန်တော်ဘိုင်းကတော့ပြောရင်တော့ဦးထင်ကျော်နဲ့ပတ်သက်ပြီးကျမ်းမာရေးရတော့ကောအသက်အရွယ်ရတော့ကောအတွေ့အကြုံရတော့ကောဦးမြင့်ကထင်ကျော်နဲ့ကောင်းကောင်းလုပ်နိုင်မယ်လို့ဒါကျွန်တော်ယူဆပါသားပဲ။ဒါဒီဘက်ကတော့လွတ်တော်ရဲ့ထင်ကျော်မှုအပိုင်းကတော့နည်းနည်းလေးအားနည်းသွားနိုင်မယ်တဲ့ပုံရှိတယ်။နော်ဟိုအတွေ့အကြုံရပြန်လို့ဦးမြင့်ကလောလောဆယ်နှစ်နှစ်တောင်ယူပြီးနောက်တစ်ခုကပြန်ပြီးနောက်တစ်ချက်ပြန်စစ်စားလာပေါင်း30ကျရဲ့။နာဂအနေနဲ့လုပ်ဖို့ဆိုနာဂပုံတောင်ကြီးသွားပြီ။ဘာလို့လဲအစိုးရရဲ့တက်တန်းရဲ့ဟိုဘက်တက်ဝက်ဆိုတဲ့အခါကျတော့နိုင်ငံတော်ရဲ့ဆိုတော့ဟိုဆွမ်းဆောင်မှုတွေကိုလေပြည်သူတွေကိုပြုတ်ပြရမယ့်အပိုင်းဖြစ်နေတယ်။နောက်ဆုံးဖြတ်ချက်တွေကလည်းမှန်ရမယ်။နိုင်ငံကဒီတကယ်တော့ level ကမြင့်တဲ့အတွက်ကြောင့်အဲ့ဒီမှာလည်းတစ်ချက်ကျွန်တော်စဉ်းစားရတာပေါ့နော်။ဒါပေမဲ့တကယ် bright ဖြစ်မဲ့လူကိုကျွန်တော်ဒီနေ့စီကြည့်တာပေါ့နော်။ကိုယ်ခံကိုစီကြည့်တာအမျိုးသမီးတွေမှာဆိုရင်တော့အဲ့ဒီနှစ်ယောက်ရှိတယ်။ဒေါက်တာမေဝင်းမြတ်ကပို့ပြီးတော့ power ပို့ပြီးတော့ဟို power ဩဇာတက်ရောက်မှုရှိနိုင်တယ်။နောက်အမျိုးသားတွေမှာဆိုလို့ရှိရင်တော့တကယ်တမ်းသူတို့ပြီးမယ်ဆိုရင်တော့ဥပဒေကြောင့်ကုန်ပြီးဥပဒေဒီဥထွတ်ထွင်းဥထွတ်ထွင်းဒီတကယ် experience ရဆိုတော့ insurve ထဲမှာနေလိမ့်မယ်ပြင်ပမှာမလို့ရှားနေတဲ့အတွက်ကြောင့်လူသည်ဥပဒေပညာရပဲသွားတယ်အဲတကယ်လို့များတင်ခဲ့ရင်ဒေါက်တာလှမ်းမိုးလိုဟာမျိုးလူငယ်လူထက်တဲ့ဟာမျိုးပဲအဲသူတို့ train လုပ်ပြီးတော့ပဲတည်မလားဆိုတော့အဲ့ဒါလေးတွေကိုကျွန်တော်တို့စဉ်းစားခရီးနေပေါ့လေကျွန်တော်အဲ့ဒါလောက်ပဲမြင်တယ
်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဝင်တဦးဖြစ်တဲ့ဦးကျော်စိုးလင်းကတော့ NLD ပါတီအများစုလွှမ်းမိုးထားတဲ့လွတ်တော်အတွက်မှာလွတ်တော်ဥက္ကဋ္ဌအနေနဲ့သူတာဝန်ကိုကြည်ကြည်ပြွှင်သာထမ်းဆောင်နိုင်မယ်ဆိုရင်ဥပဒေပြုမှန်နိုင်ဘက်မှာစိုးရိမ်စရာမရှိဘူးလို့မြင်ပါတယ
်ကျွန်တော်လွတ်တော်ဥက္ကဋ္ဌကြီးတရားဦးဝင်းမြင့်ရဆိုလို့ရှိရင်ကျွန်တော်တို့ဒီ90ကျွန်တော်တို့ဒီ2012ကနေပြီးတော့ကျွန်တော်တို့ဒီ2015မှာဒီကျွန်တော်တို့ကရွေးချယ်ခံရတဲ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့လွတ်တော်အတွေ့အကြုံများလည်းရှင်းချက်ပြီးသားတူလည်းဖြစ်ပါတယ်ဒီလွတ်တော်ရဲ့သဘောတဘာဝလည်းသူကနိုင်နေပြီးသားလည်းဖြစ်ပါတယ်သူ့အနေနဲ့ကလည်းလွတ်တော်တစ်လျှောက်လုံးမှာနိုင်နေနေနဲ့ကျွန်တော်တို့ထင်းထင်းသွားနိုင်ခဲ့ပါတယ်ဒါလွတ်တော်ဥက္ကဋ္ဌကြီး ထွက်သွားတော့ညလည်းပဲဒါမိမိတာဝန်မိမိရဲ့ဒီကြိုက်ရတာဝန်ကိုခြေပေါ်သွားထမ်းတော့ဆန်းထားတော့နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေပြည်မှန်တိုင်းကကျွန်တော်တို့တိတ်ပြီးတော့တိတ်ဆောင်သွားတဲ့အကြောင်းတော့မရှိဘူး
ဝိမင်းအနေနဲ့ဒီပြည်သူလွတ်တော်ဥက္ကဋ္ဌနေရာကနေနှုတ်ထွက်တာဘာကြောင့်လဲဆိုတာကိုလည်းအကြောင်းပြချက်ထုတ်ပြန်တာမရှိပါဘူးလက်လက်သွားတဲ့ပြည်သူလွတ်တော်နေရာကိုတော့မနှက်ဖြန်ကြာတာပြေးနေမှရွေးချယ်မှာဖြစ်ပါတယ်အခုလိုသမရနဲ့လွတ်တော်ဥက္ကဋ္ဌအပြောင်းလဲတွေနဲ့ပတ်သက်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အများပြည်သူကိုတရားဝင်ထုတ်ပြန်ရှင်းလင်းတာမျိုးဘာမှမရှိသေးပါဘူးရှင် VOA ကနေပေါ်တူးနေညနေခင်းသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့အများကြီးကျန်နေသေးတဲ့ထောင်ထဲမှာအကြာကြီးထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဖန်စီထိန်ချုပ်ခံရပြီးတဲ့နောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတပ်ကြီးပိုင်းတချို့ဘင်္ဂလားဒေ့ရှ်ဘက်ကိုဒီရက်ပိုင်းတွင်းမှာပဲထွက်ပြေးလာခဲ့ကြပါတယ်။ဘာကြောင့်ဖမ်းခံရမှန်းမသိဘဲနဲ့ထောင်ထဲမှာအချင်းကြာကြီးထိန်သိမ်းခံရပြီးတဲ့နောက်တချို့လွတ်မြောက်လာပေမဲ့လည်းထောင်ထဲမှာကျန်နေသေးသူတွေအများပြားရှိနေသေးတယ်လို့လည်းပြောဆိုနေပါတယ်။ Reuters သတင်းကိုခြေခံပြီးတော့မတ်တင်ကြီးထက်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။နှစ်နှစ်ချီပြီးထောင်ထဲမှာဖမ်းခံခဲ့ရတယ်လို့ပြောလာသူကတော့အသက်65နှစ်အရွယ်အိုလီအာမက်ပါသူနဲ့တူဖန်ခံရသူတချို့ဆိုရင်ခြေကျိုးလက်ကျိုးနဲ့ဒဏ်ရာတွေရခဲ့တာလို့လည်းပြောပါတယ်။2016ခုနှစ်နိုဝင်ဘာမှာသူတို့ကိုစစ်တပ်ကဖန်ခဲ့တာလို့သူကအခုလိုပြောပါတယ
်။ဒါမှဆိုအဲဒါတာလဲမလဲတက်ခေလို့ကြီးမီလီတရီဒါကဒီလက်ဘူရီပူရီမှာလည်းတဲ
2016ခုနှစ်နိုဝင်ဘာ17ရက်နေ့မှာရွာတိုင်းကိုစစ်သားတွေဝင်လာပြီးပြစ်ခတ်ပါတယ်။နောက်ကျွန်တော်တို့အားလုံးကိုစုခိုင်းပြီးမြေကြီးပေါ်မှာလှဲနေခိုင်းပါတယ်။မလှုပ်ဖို့လည်းပြောပါတယ်။ပြည်သူစစ်တွေကကျွန်တော်တို့မျက်လုံးတွေကိုတိတ်တွေနဲ့ပိတ်လိုက်တာကြောင့်ဘာမှမမြင်တော့ပါဘူး။သားနှစ်ယောက်ညီနှစ်ယောက်နဲ့တူတယောက်နဲ့တခြားရွာကလူတွေပါဝင်အားလုံး60လောက်ဖမ်းခံရပါတယ်။တညာလုံးကျွန်တော်တို့ကိုနှိပ်စက်ရိုက်နှက်ပါတယ်။စားစရာရောရေရောဘာမှမပေးပါဘူး။နောက်နေ့မနေ့မှာတော့ကျွန်တော်ကိုမောင်းတော်ကိုခေါ်သွားပြီးတခြားသူတွေကိုတော့ဘယ်ခေါ်သွားလဲကျွန်တော်မသိပါဘူး
။အိုလီအာမက်ကတော့ဒီလ5ရက်နေ့မှလွတ်လာတာလို့ပြောပါတယ်။သူလွတ်လာပြီမဲ့ညီနှစ်ယောက်နဲ့သားတွေကတော့ထောင်ထဲမှာကျန်ခဲ့တယ်လို့လည်းဆိုပါတယ်။မောင်းတော်ဒေသခံတူဖြစ်တဲ့ရာရှစ်အာမက်ကတော့ထောင်ထဲမှာတစ်နှစ်ကျော်ကြာနေခဲ့ရတယ်လို့ပြောပြပါတယ်။အသက်ကြီးသူတွေနဲ့နေမကောင်းသူတွေကိုဒီလာထဲမှာပြန်လှုပ်ပေးနေတာလို့သူကပြောတာပါသူ့အနေနဲ့ကတော့အိမ်ကလည်းမရှိတော့တာမို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာကလွဲလို့တခြားလမ်းလည်းမရှိတော့ဘူးလို့အခုလိုပြောဆိုသွားပါတယ
်ဒီဘောညဟတာတက်ကဘာနီဝီလီဘာနီဝီလီဘာဒါသာအရာလေးစောက်ဘန်ဒီပစ္စခရလာဂိုင်ဒါဆေရင်းငန်နီရင်းငန်ကမှာတဲ့ရာဇသုံးဥဒူရီ
2016နိုဝင်ဘာလ19ရက်နေ့မှာကျွန်တော်ဖမ်းခံရပါလက်ထစ်ခတ်ပြီးတော့မျက်နှာကိုလည်းပိတ်ထားပါတယ်အဲ့ဒီနောက်မှာတော့ကျွန်တော်ကိုနေကြားဆောင်ငုံကြီးစခန်းရွှေကူတောင်ကိုခေါ်တွားပြီးတော့တညာလုံးအဲ့ဒီမှာထားပါတယ်။ထမင်းလည်းမကြွေရည်လည်းမတိုက်ပဲနဲ့မြေကြီးပေါ်မှာလှဲခိုင်းထားတာပါ။ထောင်ထဲမှာ18လလောက်နေခဲ့ရပါတယ်။အသက်16 18ဝန်းကျင်လူငယ်တွေလည်းရှိပါတယ်။နောက်အသက်80 80ဝန်းကျင်လူကြီးတွေလည်းထောင်ထဲမှာတွေ့ရပါတယ်။မတ်လ9ရက်နေ့မှာတော့ကျွန်တော်ကိုခွဲခေါ်လာပြီးတော့မောင်းတော့ကိုခေါ်လာပါတယ်။ပြီးတော့လွတ်လာတာပါ။ပြီးတော့ကျွန်တော်ဘင်္ဂလားဒေ့ရှ်ကိုထွက်လာတာပါ။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဒုက္ခသည်ပြန်လည်လက်ခံရေးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာသဘောတူညီမှုရရှိထားပြီမယ်လို့ဌာနပြန်ရေးလုပ်ငန်းစဉ်တွေမဆနိုင်သေးပါဘူး။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်းသွာလာခွင့်ပိတ်ပင်ကန့်သက်ခံထားရတဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုဆက်ပြီးတော့ထွက်ခွာလာနေစေဖြစ်ပါတယ်။မောင်နှောဒေသတွင်းရိုဟင်ဂျာတွေရဲ့ကြေးရွာတွေမှာတော့အစိုးရဘက်ကရှင်းလင်းပြီးစောက်လုပ်ရေးလုပ်ငန်းတွေလုပ်နေတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဂျူရုကရထားတဲ့ဓာတ်ပုံတွေကိုကိုးကားပြောဆိုကြပါတယ်။ဒီလှုပ်ဆောင်မှုဟာဆိုရင်ရိုဟင်ဂျာတွေရဲ့စံတမပါပဲသူတို့ရဲ့ဘိုးစဉ်ပေါင်းဆက်မြေပေါ်မှာရိုဟင်ဂျာမဟုတ်သူတွေကိုနေရာချထားရင်းနဲ့လုံခြုံရေးပို့ပြီးတော့တင်းကျပ်နိုင်ဖို့အစိုးရကလုပ်နေတာလို့လည်းနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးAmnesty International ကဆွတ်ဆွဲထားပါတယ်ရှင်
။မန်တန်ကြီးတင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကိုရီးယားကျွန်းဆွေနျူကလ িয়ার ရေးကိုတင်ဆက်ပေးကြပါတယ်။ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းစင်ရေးဆွေးနွေးဖို့အတွက်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ဆုံမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကရုတ်တရက်တင်လာလိုက်ပြီးတဲ့နောက်မှာတော့ငြိမ်းချမ်းအလားအလာပေါ်တောင်ကိုရီးယားပြည်သူတွေကြားအကောင်းမြင်မျှော်လင့်ချက်တွေကြီးပွားလာပါတယ်။တဒမန်ကြီးတင်းမာမှုတွေကြားထိတ်သီးတွေ့ဆုံမဲ့အစီအစဉ်ပေါ်လူလူထောက်ခံမှုတွေတိုးလာနေတာကိုလည်းမကြခင်တော့ကပြုလုပ်ထားတဲ့စစ်တမ်းတွေကတွေ့ရပါတယ်။ VOA သတင်းတောက် Brian Patton စိုးမြုပ်ကလည်းသတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ နောက်ကိုရီးယားရဲ့နျူကလ িয়ার အရေးဆွေးနွေးမဲ့အစီအစဉ်ပေါ်အကောင်းမြင်သူတွေထဲမှာဆိုမျိုးတော်ကဂျန်ဆုံအဲလဲတူပါဝင်ဖြစ်ပါတယ်။
ဟိုဂျန်ဂျန်ကဒါရှိရ
စစ်ပွဲကဘယ်သူမှမလိုလားပါဘူး။မြောက်ကိုရီးယားရောပေါ့။ဒီကနေတစင်ငင်းချမ်းရေးကိုဦးတည်မယ်လို့ထင်ပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဧပြီလမှာတွေ့ဆုံပြီးတော့မေလမကုန်ခင်အမေရိကန်သမ္မတထရမ့်နဲ့တွေ့မဲ့ထိပ်သီးဆွေးနွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံသား80ရာခိုင်နှုန်းကျော်ကထောက်ခံကြတဲ့အကြောင်းလက်တလောကောက်ယူထားတဲ့တောင်ကိုရီးယားလူထုသဘောထားစစ်တမ်းတစ်ခုကလည်းဖော်ပြထားပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနိုင်ငံမှာဒီနှစ်ကျင်းပတဲ့ပျုံချမ်းဆောင်ရာသီအိုလံပစ်အားကစားပွဲမှာပါဝင်ခဲ့တယ်လို့အမေရိကန်အထည်ရောက်နိုင်တယ်ဆိုတဲ့တိုက်ချင်းပစ်မစ်ဆိုင်းဒုံးဆက်သတ်မှုတွေကိုဆိုင်းငံ့ပြီးတော့ဆွေးနွေးဖို့လမ်းဖွင့်ခဲ့တာပါ။ဒါမှမဟုတ်တောင်ကိုရီးယားလူထုစစ်တမ်းမှာပါဝင်ခဲ့တဲ့60ရာခိုင်နှုန်းကျော်ကတော့နျူကလ িয়ার လက်နက်ကင်းစည်ရေးသဘောတူညီချက်အပေါ်မြောက်ကိုရီးယားကအမှန်တကယ်လိုက်နာပါမလားဆိုတဲ့အပေါ်သံသယရှိနေကြပါတယ်။ဆိုမျိုးကန်ဟန်ပီလ်ဝူကအလားတူတန်မြတ်အမည်ရှိသူတူပ
ါမြောက်ကိုရီးယားကလိန်နာအရန်ကောင်းတော့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးမြောက်ကိုရီးယားပြောတာကိုယာနုံပြေယုံကြည်လို့မရဘူးလို့ထင်ပါတယ
်နျူကလ িয়ার သဘောတူညီချက်မရသေးခင်အမေရိကန်ကပိတ်ဆို့တက်ခတ်မှုတွေဆက်လက်ချမှတ်ထားမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ကြိုတင်ကန့်သတ်ချက်တွေမထားဘဲနဲ့တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားလူထုကြားသမ္မတထရမ့်ကိုထောက်ခံမှုကပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီဂျင်ပင်ထက်တောင်ကြော်လွန်ခဲ့တာကိုလည်းတွေ့ရပါတယ်နောက်စစ်တမ်းတစ်ခုမှာတော့နျူကလ িয়ার အရေးတပ်တမန်နီးနဲ့ဥဆောင်လုံခြုံရေးမှုအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုထောက်ခံခဲ့သူ80ရာခိုင်နှုန်းကျော်လဲတိုးလာတာကိုတွေ့ရပါတယ်ဆိုမျိုးကဆောင်ကြယောင်းကလည်းသူ့သဘောထားကိုခုလိုပြပြပါတယ
်။အတော်ခေါ်ရတာတော့ကျွန်တ
ော်ဒါရလည်းထွက်လာမယ်မှမသိပေမဲ့ကြိုးစားအောက်ထုတ်မှုအတွက်အားရပါတယ်
။မြောက်ကိုရီးယားဘက်ကတိတိကျကျမပြောသေးပေမဲ့လည်းထိပ်သီးဆွေးနွေးပွဲတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။ဆွေးနွေးမှုတွေဖြစ်လာတဲ့အခါမှာအမေရိကန်ကဥဆောင်ချမှတ်ထားတဲ့တင်းကျပ်တဲ့တံခါးပိတ်ဆို့မှုတွေဖယ်ရှားနိုင်ရေးမှာမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার စီစဉ်ကိုဘယ်အတိုင်းသာတိလျှော့ချသွားမလဲဆိုတဲ့ပေါ်မှာအဓိကမှုဒီမှာလည်းဖြစ်ပါတယ်ရှင်။ဗီဒီယိုကနေဗုဒ္ဓနေ့ညနေခင်းစီစဉ်လေးကိုဆက်ပြီးတော့တရားထုံးလင်းပေးနေပါတယ်။သောတာရှင်တွေအနေနဲ့ VOE ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် VOE American သံညဘက်9နာရီနေ့10နာရီထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥချိုစံသားမြန်မာရေးတုံ့တက်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနှာစင်ကြမှာဖြစ်ပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်
။မြန်မာသမ္မတဦးတင်ကျော်ရာထူးကအနားယူကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တဝန်ကအနားယူမယ်ကြောင်းသမ္မတရုံးကြေညာချက်ကဖော်ပြထားပေမဲ့မကြတဲ့ရင်လာတွေကမှကျမ်းမာရေးကြောင့်ပြပမှာစေကုသမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမထားပါဘူး။သမ္မတဦးတင်ကျော်တဝန်ကအနားယူကြောင်းကြေညာခဲ့တဲ့ဒီနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်လည်းနှုတ်ထွက်ကြောင်းကြေညာသွားခဲ့တာပါ။အမေရိကန်ပြည်သူတက်ဆက်ပြည်နယ်မှာဇက်တိုက်ဆိုလိုကြုံခဲ့ရတဲ့ဘုံပေါက်ကွဲမှုတွေအတွက်တန်ရရှိသူကိုအာဏာပိုင်တွေဖမ်းဆီးဖို့ချဉ်းကပ်သွားခြင်းမှာပဲကားထဲမှာပေါက်ခွဲပြီးတည်ဆုံသွားတဲ့အကြောင်းဟော့စတင်ရဲတပ်ဖွဲ့ကပြောပါရယ်အသက်24နှစ်ရွယ်လူပြူအမျိုးသားတယောက်ကိုအာဏာပိုင်တွေခြေရခံထောက်လှမ်းမိခဲ့ပြီးတဲ့နောက်တန်ရရှိသူမောင်းလာတဲ့ကားကိုဟော့စတင်မြို့ဟိုတယ်တစ်ခုအနီးတွေ့ရှိခဲ့ရမှာအသေခံပေါက်ခွဲလိုက်တာလို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါရယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဖြစ်ခဲ့တဲ့အထူးခံဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း26ဦးထဲမှာနေထိုင်ပြီးအများပြတ်တမ်းရသွားပါတယ်။ပါရှားနစ်တစ်ခုပေါ်တော့နဲ့ဆက်နွယ်ပြီးရှီယာမွတ်စလင်အများပြတ်မြို့တော်မှာစုဝေးနေချိန်ပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုယ်တိုင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။ထိုင်သူတွေထဲမှာအများစုကအရက်သားတွေဖြစ်ပြီးအရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်ဒပ်ချီချီယော်ကနေပြီးခဲ့တဲ့လတဲ့ဘိုကိုဟာရမ်စစ်သွေးကြွတွေဖမ်းဆီးသွားတဲ့ကျောင်းသူ130နဲ့62ယောက်ကိုပြန်လွတ်ပေးခဲ့ကြောင်းပြန်ချိုင်းဝန်ကြီးကပြောလိုက်ပါတယ်။ကျောင်းသူတွေနဲ့လူငယ်တယောက်ကိုလမ်းတစ်လျှောက်နေရာတော်တော်များများပြန်လွတ်ပေးလိုက်တာဖြစ်တဲ့ကြောင်းပြန်ချိုင်းဝန်ကြီးလိုင်မိုဟာမက်ကဒီကနေ့မှပဲသတင်းတောက်တွေကိုပြောဆိုထားခဲ့တာဖြစ်ပါတယ်
။တင်ပြချက်ကိုကိုအောင်လုံးကတင်ညာပေးခဲ့တာပါ။ဒီနေ့တဲ့အစီအစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volare ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။VOA American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00နာရီထိလိုင်းဒိုမီတာ24.25နဲ့51.2ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်နေကိုလည်းည9:00မှာ Asia 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ကျန်းမာရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington. From Washington.